တောင်တရုတ်ပင်လယ်ပြင်အရေးနဲ့ပတ်သက်ပြီးအမေရိကန်နဲ့အာဆီယံနိုင်ငံတွေကြားကွာဟမှုတွေတိုးလာနေတာပိုပြီးထင်ရှားလာတယ်လို့အရှေ့တောင်ဒေသအရေးစမ်းစစ်လေ့လာသူတွေကသုံးသပ်ကြပါတယ်။တောင်တရုတ်ပင်လယ်ပြင်ဒေသမှာရေချောင်းစီးမြင့်ဥပဒေနဲ့အညီချင်းသုံးမှုမရှိဘဲဖြစ်နေတယ်လို့အာဆီယံနိုင်ငံတွေအတွက်ရေချောင်းသွားလာမှုလွတ်လပ်ခွင့်ဆုံးရှုံးနေတာကိုအမေရိကန်ပြည်ထောင်စုကစိုးရိမ်ပူပန်မှုတွေရှိနေပေမဲ့အာဆီယံနိုင်ငံတွေကတော့အင်အားကြီးအမေရိကန်နဲ့တရုတ်တို့ရဲ့အားပြိုင်မှုကနေဒေသရင်းတည်ငြိမ်ရေးထိခိုက်မှာကိုပိုးပြီးစိုးရိမ်နေတာထင်ရှားတယ်လို့ South China Morning Post မှာ Mark Valencia ကသုံးသပ်ထားတာပါ။အထူးသဖြင့်တရုတ်နိုင်ငံနဲ့ရေပြင်ပိုင်းနဲ့အငင်းပွားနေတဲ့ Brunei, Indonesia, Malaysia, Philippines နဲ့ Vietnam လိုဒေသရင်းနိုင်ငံတွေအတွက်တောင်တရုတ်ပင်လယ်ပြင်ဆိုင်ရာဦးစားပေးမှုဟာတရုတ်နဲ့နယ်မြေအငင်းပွားမှုမရှိတဲ့ American ရဲ့ဦးစားပေးမှုနဲ့မတူဘဲသူတို့ကသူတို့ရဲ့ရေပိုင်းနဲ့ကိုအတိအမှတ်ပြုဖို့သူတို့ရဲ့ရေပြင်ပိုင်းနဲ့စီးပွားရေးဆောင်တဲ့ကတင်ရန်စားတာတွေကိုတင်ဝင်ပိုင်ဆိုင်ဖို့လို့ပဲဆန္ဒရှိကြပြီးအမေရိကန်နဲ့တရုတ်တို့အားပြိုင်မှုမှာဂျောင်းဝင်ညက်မှာကိုမလိုလားပဲဖြစ်နေတာပါအမေရိကန်ကတော့ရေချောင်းသွားလာရေးလွတ်လပ်မှုနဲ့အတူတရုတ်နဲ့ဒေသရင်းနိုင်ငံတွေကိုထောက်လန့်ဖို့ပါစိတ်တမ်းနေတာဖြစ်ပြီးဒါဟာတရုတ်အတွက်သူ့ရဲ့နျူကလ িয়ার ရင်ငုတ်သင်္ဘောအသစ်နဲ့အတူတခြားကံယူရန်ကာကွယ်ရေးဆိုင်ရာလှည့်ဝဲချက်တွေပေါက်ကြားမှာကိုစိုးရိမ်လာစေတာဖြစ်ပါတယ်မလေးရှားမြန်မာနဲ့ထိုင်းနိုင်ငံတို့မှာအစိုးရရဲ့အာဏာထိန်းချုပ်နိုင်မှုမရေရာတဲ့အခြေအနေတချို့ရှိနေပြီးအင်ဒိုနီးရှားမလေးရှားနဲ့ဖိလစ်ပိုင်တို့လိုအစ်စစ်သွေးကြွတွေပုံကန်းနေတဲ့နိုင်ငံတွေကဒေသရင်းတည်ငြိမ်ရေးကိုပဲအဓိကစိုးရိမ်ကြတာဖြစ်ပြီးဒီအန္တရာယ်တွေအတွက်ဒေသရင်းအင်အားအကြီးဆုံးအင်ဒိုနီးရှားလိုနိုင်ငံကအမေရိကန်လိုအဝေးကအင်အားကြီးထက်အနီးကအင်အားကြီးနိုင်ငံဖြစ်တဲ့တရုတ်ကိုသာအားကိုးခြင်းကြောင့်ပြနေတာပါဒါအပြင်အမေရိကန်ကတရုတ်ကပါတောင်တရုတ်ပင်လယ်ပြင်အရေးနဲ့ပတ်သက်ပြီးအာဆီယံနိုင်ငံတွေတညီတညွတ်ထဲပံ့ပိုးတာကိုလိုချင်ကြပေမဲ့ခုအကျိုးစီးပွားနဲ့ကိုလှုပ်ရှားနေကြတဲ့အာဆီယံနိုင်ငံတွေကြားစီးလုံးမှုအတွက်လမ်းမမြင်သေးတယ်လို့အမေရိကန်နဲ့အာဆီယံတို့ကြားအမြင်ကွဲပြားမှုလည်းတိုးလာနေတယ်လို့သုံးသပ်ပါတယ်